အခုတော့တောက်ကြာနေနေနဲ့ခင်တိုင်းထုံးလွှင့်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်ပါတယ်ရှမ်းပြည်နယ်မူဆယ်မြို့နယ်နမ်ခမ်းမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေကိုအထောက်ပံ့တွေလျှော့ချလိုက်တယ်ဆိုတာနဲ့ကုလသမဂ္ဂအထွေထွေအတွင်းမှချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ2015ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခင်မိုးမိုးနဲ့အလုံအမှုဆောင်9ဦးကိုလက်ရှိတာဝန်ကနေဖယ်ရှားလိုက်ပြီးတောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တိုးကို NLD ပါတီကနေထုတ်ပယ်ခဲ့တယ်လို့ NLD ဘဟုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ NLD ဗဟိုအလုံမှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်အတွင်းမှာတာဝန်ဖယ်ရှားမှုတွေလှုပ်ဆောင်ခဲ့တာပါရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါ်ခင်မိုးမိုးကတော့ရွေးကောက်ပွဲအတွင်းအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုငင်းဆန်ခဲ့တယ်လို့တာဝန်ကနေဖယ်ရှားတဲ့လုပ်ရက်အပေါ်ပါတီစင်းမြင့်စည်းကမ်းနဲ့ကန့်ညီမှုမရှိဘူးလို့လည်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တိုးကပြောပါတယ်အခုလိုရှမ်းပြည်နယ်က NLD ကောင်းဆောင်တွေကိုဖယ်ရှားမှုအပေါ် NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးအနေနဲ့မသိရှိခဲ့ဘူးလို့ဦးညံဝင်းကပြောပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကုလတမကရဲ့ကပ္ပဆာနာရိတ်ခါအစီအစဉ် WFP အစီအစဉ်ကနေအထောက်ပံ့အစီအစဉ်တွေကိုထက်ဝက်လျှော့ချလိုက်တဲ့အတွက်ရိတ်ခါအခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်နကူကတော့ဒုက္ခရတဲ့တူကိုဒလ15ပြည်နုစီဘူးလေးဘူးအပြင်ကြက်ငွေ6000ထောက်ပံ့ပေးရကနေထဲဝက်ကျော်လျှော့လိုက်တယ်လို့နမ်ခမ်းမြို့နယ်ပေါင်လုံးဒုက္ခရတဲ့စခန်းကဒုက္ခရတဲ့တူဖြစ်တဲ့ဦးချမ်းလောက်ကပြောပါတယ်မူဆယ်မြို့ရှိအိမ်ထောင်စုစုစုပေါင်း50တစုရှိပြီးလူဦးရေ103ဦးနေထိုင်တဲ့မူဆယ် KBC IDPS ကမ်ကဒုက္ခရတဲ့တွေကိုလည်းရိတ်ခါထဲဝက်လျှော့ချလိုက်တယ်လို့ဩဂုတ်လရိတ်ခါအတွက်ဒီကနေ့အချိန်ထိမရောက်သေးဘူးလို့စခန်းတာဝန်ခံဦးဖော်ရိုနော်တင်ကလည်းအတည်ပြုပြောဆိုပါတယ်။မူဆယ်မြို့နဲ့နမ်ခမ်းမြို့မှာရှိတဲ့ဒုက္ခတွေအများစုဟာကချင်တိုင်းရင်းသားတွေဖြစ်ပြီးမြန်မာတပ်မတော်နဲ့ကချင်တို့လည်းရေးတပ်တော်ကြရေးတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခတွေစခန်းတွေမှာတင်းရှောင်လာကြတာဖြစ်ပါတယ်
။ကချင်ပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်နေမြေတတ်မှတ်ပေးဖို့လီစုနဲ့ရှမ်းနေနိုင်ငံရေးပါတီတွေရဲ့တောင်းဆိုမှုကိုကချင်နိုင်ငံရေးပါတီမဟာမိတ်အဖွဲ့ KPBC ကစက်တင်ဘာလ9ရက်နေ့ကကန့်ကွက်လိုက်ပါတယ်27ရာစုပင်လုံညီလာခံမှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကပူတာအိုမချမ်းပေါ်ဆော့လော်ခေါင်းလောင်ဖူးနဲ့ချီဖွေမြို့နယ်တွေမှာအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးတောင်းဆိုခဲ့ပြီးတိုင်းလိုင်းရှမ်းနီအမျိုးသားတိုးတက်ရေးပါတီကတော့မြင့်ကြီးနာမူညင်ဗမော်အပါဝင်ခရိုင်၈ခုပူးပေါင်းပြီးရှမ်းနီပြည်နယ်တတ်မှတ်ပေးဖို့တောင်းဆိုမှုတွေကို KPP ကကန့်ကွက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်လီစုပါတီဥက္ကဋ္ဌဦးရွှေမင်းရဲ့27ရာစုပင်လုံညီလာခံတွင်တောင်းဆိုချက်ကိုကန့်ကွက်ရတာဟာကချင်မျိုးနွယ်စုအတွင်းအချင်းချင်းစိတ်ဝမ်းကွဲမှုမဖြစ်စေဖို့ဖြစ်တယ်လို့ KPCC ဦးဆောင်ကော်မတီကလော်ဝအမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေအတွင်းရေးမှူးဦးပီဟောင်းဆယ်ကပြောပါတယ်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်အငူမော်ကျေးရွာအနီးပင်လယ်ကမ်းခြေမှာဆာလာအိတ်ကိုလုံးနဲ့မျောပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွစေးပြား22ဒိန်းကျော်ကိုစက်တင်ဘာလ3ပိုင်းမှာတင်စီရမိခဲ့ပါတယ်။အငူမော်ကျေးရွာသားတန်ငါတဲ့တဦးကပင်လယ်ကမ်းခြေမှာမျောပါလာတဲ့အိတ်တွေကိုဆယ်ယူဖွင့်ကြည့်ရကစေးပြားတွေကိုတွေ့ရှိခဲ့တာဖြစ်ပြီးကျေးရွာအုပ်ချုပ်ရေးမှူးကတဆင်နဲ့ချန်းဆောင်တပ်ဖွဲ့ကိုတည်င်းပေးပြီးလွှဲပေးလိုက်တာဖြစ်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မောင်ကပြောပါတယ်။စေးပြားတွေရဲ့ကာလာပေါက်စေးကတော့ကြံ့ငွေတန်ပေါင်း450ကျော်ဖို့ရှိတယ်လို့သိရပါတယ်
။ချင်းပြည်နယ်ဖလန်းမြို့နယ်စီးရင်တစ်တော်ကျိုးဝမ်းအတွင်ကျူးကျော်ဆောက်ထားကြတဲ့လူနေအိမ်တွေကိုပြည်နယ်အစိုးရကနေမြေထိုးဆက်ကြီးများနဲ့စက်တင်ဘာလ1ရက်နေ့ကဖြိုချဖျက်ဆီးလိုက်ပါတယ်။ ချင်းပြည်နယ်နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးပိုမှုကြီးကျော်ကျော်ရဲ့ဦးဆောင်မှုဖြင့်အင်အားတရာခန့်ရှိတဲ့ချင်းပြည်နယ်ရဲတပ်ဖွဲ့ကမြေထိုးဆက် JCB စက်ကြီး၄လုံးနဲ့လူနေအိမ်361အိမ်ကိုဖြိုချဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။ဒါဟာချင်းပြည်နယ်အစိုးရရဲ့ဆုံးဖြတ်ချက်အတိုင်းအရေးယူဆောင်ရွက်တာဖြစ်ပြီးနှစ်ကြိမ်တန်တန်သတိပေးပြီးဖြစ်ပေမဲ့လိုက်နာမှုမရှိတာကြောင့်အခုလိုဖြေရှင်းရတာဖြစ်တယ်လို့ချင်းပြည်နယ်တစ်တော်ဝန်ကြီးဦးမန်ဟင်တာကပြောပါတယ်။နေအိမ်တွေဖျက်ဆီးခံရတဲ့ဒေသခံပြည်သူတွေဟာအနည်းနာကစီးဆံကြေးရွာနှစ်ချင်းဖျားချောင်းဝင်းအတွင်ဝင်ရောက်ခိုလုံကြပြီးနေထိုင်စရာအခြားအိမ်ယာမြေတွေမရှိကြတော့ဘူးလို့ပြောပါတယ်
။ရာဘာဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်အောင်လောင်စာတောင်ဆက်ယုံတည်ဆောက်ဖို့တိုယိုထိုင်းကုမ္ပဏီလီမိတက်ကနေမွန်ပြည်နယ်ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာနနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။စက်တင်ဘာပထမပတ်မှာတွေ့ဆုံခဲ့ပြီးဆက်ယုံတည်ဆောက်ဖို့ကိစ္စကိုတင်ပြဆွေးနွေးခဲ့တာပါဒီစီစဉ်အတွက်မွန်ပြည်နယ်အစိုးရအဖွဲ့ကိုအတေးစိတ်တင်ပြထားခြင်းမရှိသေးကြောင်းဆက်ယုံတည်ဆောက်ဖို့ဒေသခံပြည်သူလူထုကသဘောတူရင်ပြည်နယ်အစိုးရအနေနဲ့ကန့်ကွက်ဖို့မရှိကြောင်းတယံစာဒာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံယုံကနေဖွဲ့စည်းချတဲ့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့ပြီးတော့အစိုးရအဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေမြို့မိမြို့ဖတွေနဲ့တွေ့ဆုံခဲ့သလိုခီးစဉ်အတွင်းမှာရခိုင်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းတွေ့ကြုံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ကုလသမဂ္ဂအထွေထွေတွန်းရည်မှုချုပ်ဟောင်းကိုပီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်တွေစက်တင်ဘာလ6ရက်နေ့နယ်နားပိုက်ကစိုက်တိမ်မြို့ကိုရောက်ရှိလာတာဖြစ်ပြီးရခိုင်ပြည်နယ်အစိုးရဖွဲ့ရုံးမှပြည်နယ်အစိုးရဖွဲ့ဝင်တွေမြို့ခံတွေအပါဝင်စိုက်တိမ်မြို့ကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့စိုက်တိမ်မြို့ခံဆရာသန်းထွန်းကအဲ့ဒီတွေ့ဆုံပွဲအခြေအနေကိုအခုလိုပြောပြပါတယ်။အဲ့ဒီ
တက်ရောက်လာတဲ့မြို့ကြီးတွေနဲ့လူမှုဖွဲ့စည်းတွေကတော့ဒီကနေ့အစိုးရအဖွဲ့ရုံးကိုခေါ်ပြီးတော့ဆိုတော့ဒီလိုပဲခံရတယ်လေ။ဒါလို့ဆိုတော့ပြည်စုံပွဲဆိုတာစပနဲ့တည်းမချင်းရရတော့ဘောပြောကြဆိုရလိမ့်မယ်။ဒီဘက်ကလည်းတင်ပြပြရှိရတယ်ပြောကြတာပေါ့။အဲ့ဒါကိုဒီလိုဘာမှပြောမရပဲနဲ့ဆန္ဒရုပ်ရှင်တဲ့ဆိုတဲ့ပုံမှာတော့လူရအားတော်လေးစိတ်ကြပါပေါ့။
ကိုဗီအနိုင်ကတော့တွေ့ဆုံပွဲမှာဗားလိုက်မှုမရှိဘဲမြတ်မြတ်တတဆင်စားပြီးရခိုင်တို့ရဲ့ရန်ထက်ကခန်းဆက်ချက်တွေကိုလေးပွန်းပွန်းလင်းလင်းပြောဆိုကြဖို့တိုက်တွန်းခဲ့ပါတယ်။ကိုဗီအနိုင်ဥဆောင်တဲ့ကော်မရှင်ပေါ်မှာသူ့အမြင်ကိုလေးဆရာသန်းထွန်းကအခုလိုစပြောပါတယ်
။ဒီဟန်ဒီနာကျန်သေးပွဲဖွဲ့ကလေးကနိုင်ငံသားကြီးပါတဲ့အတွက်ကြောင့်တော်တော်များများကိုမကြိုက်ကြဘူးမနှိမ့်ကြဘူးပေါ့။ဒီကော်မရှင်ဟာဒီကနေ့အတန်ကိုနားထောင်မဲ့ကော်မရှင်ဟုတ်ရလား။ဒါနဲ့အပေါ်မှာကျွန်တော်ရုံးချမှုလုံးဝပြတ်ဆုံးသွားပါ
ရခိုင်ပြည်နယ်စိုက်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုပီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုစိုက်တွေလျှံကွက်မှာသင်္ကာတော်တွေပါဝင်ထောင်နှက်ရှိတဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ကန့်ကွက်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ကန့်ကွက်ရတာနဲ့ပတ်သက်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ဆရာတော်အရှင်စင်တော်ဘာသာကအခုလိုမြင့်ကြပါတယ်
ကုလသမဂ္ဂအထွေထွေမြို့ချုပ်ကိုပီယာနန်သူတွေကကောင်းလို့ပါမယ်ဆိုဖြေကမှုရခိုင်ပြည်သူဆရာရှင်သူတွေလုံးကလုံးဝကိုထောက်မခံဘူးမယုံကြည်ဘူး
နိုင်ငံတော်တိုင်ပါခံရုံးကဩဂုတ်လ24ရက်နေ့ကဖွဲ့စည်းထားတဲ့ကိုပီယာနန်ဦးဆောင်တဲ့အဖွဲ့ဝင်ကိုဦးပါကော်မရှင်မှာနိုင်ငံခြားသား3ဦးပါဝင်နေတဲ့အတွက်ရခိုင်အမျိုးသားပါတီ ANP ပါဝင်နိုင်ငံရေးပါတီတချို့နဲ့ရခိုင်လူမှုအဖွဲ့စည်းတွေကကြေညာချက်တွေထုတ်ပြီးကန့်ကွက်ထားကြပါတယ
်ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်စာမြို့ခွဲကမကြီးချောင်းဝရွာသား2ဦးကိုခလာရ280ကနေပြစ်တက်လိုက်တဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကနေစစ်ဆေးခဲ့တာကြာမြင့်ခဲ့ပြီးဖြစ်ပေမဲ့အစုံတရာထူးခြားမှုမရှိသေးဘူးလို့ကာယကံရှင်နဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒီအခြေအနေအကြောင်းကိုတော့မီးရစ်နိုင်ကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်ဆံမြို့နယ်ခွဲကမကြီးချောင်းဝရွာသားနှုတ်ကိုမြန်မာသမ္မတအရာရှိတဦးကနေပြစ်တက်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကတွားရောက်စစ်ဆေးခဲ့ပေမဲ့လည်းအမှုနဲ့ပတ်သက်ပြီးယနေ့ထိထူးခြားမှုတစုံတရာမရှိသေးဘူးလို့အမှုမှန်ပေါ်ပေါက်ဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့မွန်လူငယ်ကိုစိုးသိန်းကပြောပါတယ
်။အမှုမှန်ဘလို့ဆိုင်ဆွေးနေတယ်ဆိုတဲ့အကြောင်းကိုဖွင့်လင်းနေတာတော့ဖြစ်စေချင်တော့ပါတော့ဒါမှမဟုတ်အခုကပယ်နေသားမှရှိနေဆိုတော့တော့မဖြစ်
ဒီအမှုအတွက်တမတော်ခလာရ283ရပက်ကလည်းအေးအေးယူဆောင်ရွက်တာမျိုးမရှိဘူးဆိုပြီးကိုစိုးတိုင်းကအခုလိုဆက်ပြောပါတယ
်ဒီအမှုမှန်ပေါ်ပေါက်ဖို့အတွက်ကအထက်ကအမတ်မချတယ်လို့သူတို့ကချင်ကဘာမှလောက်တာမရှိသေးဘူးလို့ပြောတယ်
တဲဆောင်သူဦးမိုးရဲ့အကူဦးချဲကလည်းအမှုနဲ့ပတ်သက်ပြီးဘာမှမကြားရဘူးလို့ပြောပါရယ်။ Azoba Mukaisago, Toya Sisse Kare, Yamananga Luque, Commission Garo, Amune Patapi, Polo Neata, Re Young Lady Lesura, Commission Poywin, Tautanian Soga, Kulu, Piovare. ပြစ်တာပါပြထားတယ်ဆိုတော့ဇာတ်မတိရသည်ပြစ်တော့ပြီးမှာပဲဆိုပြီးခဲ့တဲ့မတ်လ၈ရက်နေ့ည၇နာရီခန့်ကမကြီးချောင်းဝရွာသားတန်ကတဲ့ဦးမိုးနဲ့မောင်ချစ်စိုးတို့နှစ်ဦးကိုခလာရ၂၈၃ရက်ကဘိုးကြီးစော်မျိုးထက်ဆိုသူကတနတ်နဲ့ပြစ်တက်ခဲ့လို့တေဆုံးသွားခဲ့တာပါရွာသားနှစ်ဦးကိုပြစ်တက်ခဲ့တဲ့ခလာရ၂၈၃ရက်ကဘိုးကြီးစော်မျိုးထက်ကတော့မှားယွင်းပြစ်ခတ်မိတယ်ဆိုပြီးရဲစ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်တယ်လို့ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်သတင်းနောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။